ပြိုင်ဆိုင်ဖျားအခုဆက်လိုက်ပြီးမြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ကျွန်တော်ကတော့ကြော်စမ်းတော့ပါအမေရိကန်ပြည်ထောင်စု George W. Bush Institute က Doorway to Democracy Burma's 2020 Election Democracy အဝင်တကားပေါက်မြန်မာနိုင်ငံ2020ပြည်ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့စာတမ်းတစ်စောင်ပြီးတဲ့ပကထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံ2020ပြည်ရွေးကောက်ပွဲနဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်ပြီးဒီမိုကရေစီအပြည့်အဝထွန်းကားရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကဘာလို့တင်းလဲဆိုတာတွေကိုထောက်ခံတင်ပြထားတာဖြစ်ပါတယ်ဒီစာတမ်းကိုပြုစုသူ George W. Bush Institute ရဲ့အကြီးတန်း Program Manager John Pyung ကိုကျွန်တော်ဆက်သွယ်မိန့်ခံထားပါတယ်ဒီစာတမ်းထဲမှာ CSO လို့ခေါ်တဲ့လူမှုအဖွဲ့အစည်းတွေကိုပံ့ပိုးကူညီဖို့ပေးထားတယ်ဒါကတော့ဟုတ်နေပါပြီသို့တော်လည်းပဲနိုင်ငံရေးပါတီကိုလည်းပဲထောက်ခံရမယ်အားပေးရမယ်ဆိုတော့နိုင်ငံရေးပါတီကိုအမေရိကန်လိုအနောက်နိုင်ငံတွေကထောက်ခံအားပေးတဲ့အတွက်သူတို့ဟာအမေရိကန်လူလာတဲ့အနောက်ဘက်ကိုရိမ့်တယ်ဆိုပြီးတော့ပြည်တွင်းမှာဆွဆွဲခံရတဲ့ပြဿနာတွေတော့မရှိနိုင်ဘူးလားခင်ဗျာ
arguing that it's important for us
ဘာနေလဲအဓိကပြောနေတာကဒီနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေဒီမိုကရေစီဖြစ်စင်မှာလုံးဝမြောက်နှံပါဝင်နေအောင်လို့ကုညီထောက်ခံပေးရမယ်ဆိုတာဖြစ်ပါတယ်မြန်မာပြည်သူတွေကဒီမိုကရေစီပြည်ဝထွန်းကားကိုမျှော်လင့်နေကြပါနိုင်ငံရေးပါတီပေါင်း100နီးပါးကရွေးကောက်ခံနေသူ 8,000 လောက်အနက်ကအများစုကအဆင်သင့်မဖြစ်ကြသေးဘူးဆိုတာလည်းတွေ့နေရပါလေပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်လူ့အခွင့်အရေးဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ့လွတ်လပ်တဲ့ဈေးကွက်ရဲ့အခြေခံသဘောတွေကိုစစ်ဆေးရလက်ထက်ပြည်သားရေးစနစ်မှာတည်ယူခွင့်မရရှိခဲ့ကြပါဘူးဒါပြင်မြန်မာလွတ်တော်အမတ်တွေဟာနိုင်ငံရေးအတွေ့အကြုံနဲ့လိုအပ်နေပါလေဒီပါနိုင်ငံရေးပါတီတွေအနေနဲ့သူတို့အမတ်လောင်းတွေကိုလုတ်ပိုင်ခွင့်အာဏာပေးရတာဟာအဓိကအဖြစ် professionally functioning parliament ကျန်းကျန်းကျန်းကျန်းလေးတတ်နိုင်တဲ့ parliament ပေါ်ထွန်းရေးပြင်အရှိမဖြစ်လိုအပ်တဲ့ကိစ္စပါဒါကြောင့်မလို့အခုညပေးတယ်ဆိုတာဟာဘယ်ဘက်ကိုတက်လိုက်ရမယ်အနောက်တိုင်းလိုလားအောင်လုပ်ရမယ်ဆိုတဲ့သဘောမဟုတ်ပေမဲ့စနစ်စာပြောမှန်ကန်တဲ့ parliament ဖြစ်ထွန်းရေးတက်တာဖြစ်ပါတယ
်စာရန်ထဲမှာဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရဲ့ထုံးဆောင်မှုကိုလည်းဝေဖန်ထားတာတွေ့ရပါတယ်ဒါမဲ့မီဒီယာတစ်ခုကအခုအချိန်မှာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီတက်ပူပြီးကောင်းတဲ့ပုံမသိညော်တဲ့ထောင်းဆောင်မှုနဲ့ပါတီ Better Alternatives တွေပေါ့လေအဲ့ဒါကိုရှိနိုင်တယ်ထင်ပါလားရှိနေတယ်လို့ယူဆပါလား
Right So Burma's political landscape has changed dramatically since the NLD
won မြန်မာနိုင်ငံရဲ့အခွင့်အရေးကဒေါ်အောင်ဆန်းစုကြည်နဲ့ NLD တောင်ကျိုကမ်းပြိုအနိုင်ရရှိခဲ့တဲ့2015ခုနှစ်ကလေးကတည်တည်တသာပြောင်းလဲလာခဲ့ပါပြီအဲ့လိုကတော့လွတ်တော်မှာအပြတ်တနိုင်ပြီးတော့တကယ်လုံးကအုံအပြတ်ထောက်ခံပေးကြပါတယ်။ဒါပေမဲ့ဒီကနေ့မှာတော့မြန်မာပြည်သူတွေက NLD ရဲ့ခေါင်းဆောင်မှုနဲ့ဒီမိုကရေစီဖော်ဆောင်နိုင်မှုအားနည်းတဲ့ပုံမှာတစ်ချိန်ချင်းနဲ့တစ်ချိန်ချင်းရဖြစ်လာနေကြတယ်ကိုကျွန်တော်တို့တွေ့နေရပါတယ်။တိုင်းရင်းသားတွေလည်း NLD အစိုးရပေါ်စိတ်ဖြစ်လာနေပါတယ်။သူတို့အခွင့်အရေးနဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးနဲ့ငြိမ်းချမ်းရေးမဖော်ဆောင်နိုင်တဲ့ပုံမှာစိတ်ဖြစ်ကြပါတယ်။ဒါကြောင့်မို့ဒါနာပါတီတွေအချင်းချင်းပေါင်းစည်းနှိမ့်နိုင်ပြီးတော့သူတို့ဒေသတွေမှာအနက်နေရာပုံမှုအနိုင်ရရှိရေးအတွက်လှုပ်ဆောင်လာကြပါတယ်။သူတို့အောင်မြင်ခဲ့ရင်ဒေါ်ဆန်းစုကြည်နဲ့ NLD ရဲ့တဦးတည်းတပါတီတည်းခေါင်းဆောင်နိုင်မှုကိုပုံမှုပြီးတော့စင်ခေါ်လာနိုင်မှာဖြစ်ပါတယ
်။ဒါပေမဲ့တကယ်တမ်းတော့ဒီတနိုင်ငံလုံးအတွက်နှွမ်းခြုံကြည့်မယ်ဆိုရင်ဒီတိုင်းရင်းသားမဟာမိတ်တွေရဲ့ခေါင်းဆောင်မှုက NLD နဲ့ဒေါ်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုကိုအစားထိုးနိုင်မဲ့အခြေအနေတော့မရှိဘူးထင်ပါတယ်။
What I'm saying here is on sense the G and NLD
and NLD ကအထူးလူကြိုက်များနေပြဖြစ်ပြောရွေးကောက်ပွဲကိုလည်းနိုင်နိုင်ကြအများကြီးရှိပါတယ်။ဒါမှမဟုတ်တိုင်းသားပါတီတွေရဲ့စင်ခုံမှုနောက်ပြီးတခြားဒီမိုကရေစီရဲ့တက်ကြွတဲ့ People's Party ပြည်သူ့ပါတီ People's Pioneer Party ပြည်သူ့ရှေ့ဆောင်ပါတီတို့နဲ့ဗိုလ်ချုပ်ကြီးဟောင်းတယောက်ရဲ့ Junior Development Party ပြောင်းစုကောင်းကျိုးဆောင်ပါတီတို့လိုပါတီတွေရဲ့စိန်ခေါ်မှုဒေါ်ဆန်းစုကြည်နဲ့ NLD အနေနဲ့တပါတီအစိုးရမဖွဲ့နိုင်ပဲနဲ့မြို့ပေါင်းမဟာမိတ်လိုက်ရှာရမယ်အခြေအနေရောက်ရှိစေနိုင်ပါတယ်ဒီလိုနဲ့ဒေါ်ဆန်းစုကြည်နဲ့ NLD ရဲ့ပွင့်လင်းမှုမရှိတဲ့ဘယူရိုကရက်စံလုံးတဲ့ကိစ္စကိုစိန်ခေါ်လာကြမှာဖြစ်ပါတယ်ဒါကြောင့်မလို့ NLD ကလွတ်တော်မှာမြို့ပေါင်းမဟာမိတ်တွေနှိမ့်နိုင်ရမှာဖြစ်ပါတယ်ဒါကအကောင်းလက္ခဏာဆောင်တယ်လို့ကျွန်တော်တို့ယူဆပါတယ
်တကယ်တော့စာရန်ထဲမှာကုကဖော်ပြတဲ့ပမခဇော်ဒန်ဘရနီပြောလိုပါပဲရွေးကောက်ပွဲမှာအရသာအစွဲကိုစစ်တပ်ကထိတိယရောက်ဘယ်နိုင်ငံရေးအနာမလွှဲခဲ့တာမရှိပါဘူးဒါဟာပြဿနာရဲ့အဓိကအကြောင်းရင်းလို့ထင်ပါတယ်ဒါကို pressure and spot ခင်ဗျားတို့ရဲ့စီရင်ခံစားချက်မှာရေးထားတဲ့အတိုင်းဒါ super dumbness နဲ့ခေါ်ပါတော့အဲ့လိုလှုပ်ဖို့စိတ်မခက်ဘူးလားခင်ဗျာဒီအချိန်မျိုးမှာ Sidago, PR people, Suyo Knaravaga, Lubimedi, and now I never got Jusa Bimele. The Yoga Tower of Democracy, Muniarulu, Democracy Nanganuele, Sidago Guni Abin Yarisro, Bido, PR Bira, Tokana, Lupur, Kemelo Timare, Beluzvavale.
Yes, I believe the pressure on the military, such as
ဒီနေရာမှာရှင်ကဒီတရုတ်ခံကဏ္ဍလို့ပြောတော့မြန်မာနိုင်ငံမှာတရုတ်ဩဇာပုံမှုပြလွှမ်းမိုးလာတာကဒီမိုကရေစီဖြစ်ထွန်းရေးအတွက်အကျဉ်းဆုံးဖြစ်ပါတယ်တရုတ်ကသူတို့အင်ဒီဂျင်မှာဒီမိုကရေစီတိုင်ငံတစ်ခုအနေနဲ့ပေါ်ထွန်းလာမှာလို့လာပါအောင်ဟုတ်ပြီဆိုတော့ဒီတရုတ်ကမကောင်းဘူးငါတို့ကတရုတ်ထက်ပိုကောင်းတယ်ဆိုတာကိုမြန်မာစစ်တပ်ကသဘောပေါက်လာအောင်သူတို့ကွန်ဗင်းစ်
think convincing military is
okay dima convince the ball ball let khan nai ang lou de so ra ne ma sai lu dima yi pr pe ang ko a song son thi to mi ang lou phu da lou ba yi
pressure ပေါ့လေ PR ပေးတယ်ဆိုတဲ့ကိစ္စဟာပညာရှင်တချို့ကမထီရောက်ဘူးလို့ပြောကြပါတယ်အထူးသဖြင့်ဘာမခဒေးဗစ်စတိုင်ဘာဂါဆိုမတက်ခဏပြောတယ်လုံးဝလက်မခံဘူး sanction ကိုသူကအမြဲတမ်းဆန့်ကျင်လာပါတယ်ဆိုတော့ခင်ဗျားတို့က pressure ကိုယုံကြည်ကြရပေါ့ PR ကိုယုံကြည်ကြရပေါ့
Yes I believe foreign pressure works on Burma especially for NLD
problem Okay ဒီမှာယုံပါတယ်အထူးသဖြင့် PR ပေးတာက NLD ပေါ်မှာထီရောက်မှုရှိပါတယ်အခု mostly မလောင်နှစ်ဦးပါဝင်တဲ့ကိစ္စကလည်းဖြားကိုထုံးပြန်ကိုပြတာတာပဲဖြစ်ပါရဲ့ဒါကကောင်းကျိုးကိုဆောင်တဲ့လက္ခဏာပါ NLD အစိုးရကတော့နိုင်ငံတကာအတိုင်းအဝန်းနဲ့အတူတူအလုံးလုံးနိုင်တယ်ဆိုတာကိုပြတာရရောက်ပါတယ်စစ်တပ်ကတော့အဲ့လိုမဟုတ်ပါဘူ
းနောက်တစ်ခုကအမျိုးသားရေးကိုသိပြီးတော့အကြောင်းပြရတဲ့ရှင်းတန်းတင်တဲ့ဆိုရက်ကိစ္စလည်းကျွန်တော်ပြောချင်ပါတယ်ကမ္ဘာနိုင်ငံတွေမှာရောဒါတွေလွတ်ကင်းလို့လားဥပမာဆိုတော့အမေရိကန်ပြည်ထောင်စုမှာသမ္မတ Trump က Make America Great Again ဆိုရက်ကိစ္စပေါ့So da ha tini a phin pyo ya myo sa yee lo si dan tin mi si yong ni da ba lo pyo lo myaw la kya
Yes So my recommendation to NLD is to change the rhetoric
Aung San Suu Kyi pyo chin na ga ro NLD ne ne thru ye a pyo so rhetoric ko pyaung le ko lo me lo yu sa ba ye Aung San Suu Kyi ye da ga ri ga amatan ma khon a chi se phit ba ye u ma a phin Rohingya kaisa ne dai na kaisa ri ma su yin lo khu ye kaisa shu da ma pyo tin ma de ရန်ယာကိစ္စကဒေါအောင်ဆန်းစုကြည်နဲ့ NLD ပေါ်မှာအထူးသဖြင့်အနောက်နိုင်ငံတွေကဒီမိုကရေစီမဟာမိတ်တွေရဲ့ယုံကြည်မှုကိုဆက်ဆိုင်လိုက်ပါတယ
်။မြန်မာလူ့အဖွဲ့အစည်းမှာအများစုကတော့ဒါမျိုးသားရေးဆိုပဲရှင်းတန်းတင်နေစေဖြစ်တယ်လို့ပြောရင်မှားမှာမဟုတ်ပါဘူး။ဒီလိုအခြေအနေမျိုးမှာသူကဒီကိစ္စကိုဘေးဖယ်ပြီးတော့လူ့ခွင့်ရေးကိုပဲရှင်းတန်းတင်ပြီးပြောလာမယ်ဆိုရင်သူရဲ့လူလူထောက်ခံမှုကမဆုံးချုံသွားနိုင်ဘူးလား။အဲ့တော့လူလူကမထောက်ခံဘူးဆိုရင်သူလုပ်ချင်တာဘာမှလုပ်လို့မရဘူးဖြစ်သွားမှာပေါ့။ဒါကိုလည်းစဉ်းစားမယ်ထင်ပါတယ်။
Right. I still believe Aung San Suu Kyi is still very powerful, especially with the Burman ethnic majority. And I
think that Aung San Suu Kyi is a lot of people. I think that the people who are in the world are in the world. I think that the people who are in the world are in the world. I think that the people who are in the world အဲ့တော့လူ့ခွင့်ရေးနဲ့တတ်တတ်တဲ့ကိစ္စတွေကိုဖော်ထုတ်ပြောဆိုလိုက်တဲ့အတွက်လူတို့ထောက်ခံမှုဆုံးရှုံးသွားမယ်လို့မထင်ပါဘူ
းမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲအတွက် PRP ကူညီတဲ့နေရာမှာကမ္ဘာဒီမိုကရေစီနိုင်ငံရဲ့တပေါင်းတစည်းရဲ့လက်တွဲလုပ်ဖို့လိုတယ်လို့လည်းပြောထားတာတွေ့ရပါတယ်ဒါပေမဲ့လည်းတချို့နိုင်ငံတွေကမြန်မာနိုင်ငံနဲ့စီးပွားရေးလုပ်နေကြတယ်အထူးသဖြင့်အိန္ဒိယတို့ဂျပန်တို့တောင်ကိုရီးယားဆိုရင်ပြပေးမဲ့အစာစီးပွားရေးလုပ်နေတဲ့အစားကိုပို့ပြီးတွေ့ရပါတယ်။ဆိုတော့ဒီခါကိုကြည့်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံတွေဟာမြန်မာအရေးမှာညီညွတ်နေကြတယ်လို့ပြောလို့ရပါသလား
။ Yes. I would say democracy is difficult. It's a long and slow process. And the moving military
democracy တိဆောက်ရေးဟာကာလရှည်ကြာလောက်ဆောင်ရတဲ့ဖြစ်စဉ်တစ်ခုပါ။အထူးသဖြင့်ဆိုရင်ဆက်အာဏာရှင်စနစ်ကဒီမိုကရေစီကုပြောင်းတာပို့ပြီးခက်ခဲကြံ့ကြပါတယ်။ဒီနေရာမှာအတွေ့ကူးကြောင်းနေတဲ့နိုင်ငံတွေနိုင်ငံတကာအတိုင်းအဝန်းကြမှာခိုင်မာပူးပေါင်းဆောင်ရွက်မှုရှိဖို့လိုအပ်ပါတယ်။ဒါကြောင့်လို့မြန်မာနိုင်ငံအနေနဲ့အမေရိကန်သာမကဘဲနဲ့ဒီမိုကရေစီမှာဟာမိတ်အားလုံးစီကထောက်ခံမှုရရှိဖို့အဖြစ်မနေလုပ်ဖို့လိုအပ်ပါတယ်။
ဟုတ်ကဲ့ကျွန်တော်မိကုံက Dilo Luada Niyama, American Bawin, Chanda Democracy, Nangan Viga, the Dwarre Pinagala, the Nitino Pinagala, the Chuga Dankade, the Chuga Sibuay Luke, Aikiza Omiraba.
Right. Our efforts, international community's efforts in that sense is not united because, as you said, Japan and Korea, for example,
ဒီမိုကရေစီအခြေခံခိုင်မာရေးအတွက်အပေးတယ်။ဒီမှာမြန်မာတော့အမေရိကန်ပြည်သူစုကလည်းကျန်နိုင်ငံတွေလိုပဲဒီမိုကရေစီအခြေခံခိုင်မာရေးနဲ့စစ်ဘောရေးဖွံ့ဖြိုးရေးကိုအတူတူလက်တွဲလုပ်တဲ့အတွက်ထင်ပါတယ်။